တိုက်ပွဲတွေကြောင့်လက်ထားရတဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းကြောင်းပေါ်ကမူဆယ်ကုတ်ခိုင်လမ်းကိုပြန်လည်ဖွင့်လှစ်ပေးလိုက်ပြီးနောက်ပိုင်းအကြာဒီကနေ့မှာပဲလက်နက်ကင်အဖွဲ့တွေရဲ့တားဆီးမှုကြောင့်ရဆိုင်တော်ပါလေလက်နက်ကင်အဖွဲ့တွေကကုန်တင်ကားဘိန်းတွေကိုတနတ်တွေနဲ့ပစ်ဖောက်ပြီးတော့ပိတ်ဆို့ခဲ့တဲ့အတွက်အသွားအလာတွေရဆိုင်ကုန်တာဖြစ်ကြောင်းဒေသခံတွေကပြောပါတယ်အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းတင်ထောက်ကိုမိုးစောကပြောပြထားပါတယ်
ဟုတ်ကဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းဖြစ်တဲ့မန္တလေးလာရှိုးမူဆယ်ပြည်တော်စုလမ်းမကြီးပေါ်မှာဒီလ15ရက်နေ့ကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ဆယ်ရဲကျော်ကြာဆက်သွယ်ရေးပြတ်တောက်ခဲ့ပြီးတဲ့နောက်ကျမ်းတော်ကလမ်းလုံခြုံရေးလုပ်ငန်းတွေကိုဆောင်ရွက်ခဲ့တဲ့အတွက်မူဆယ်နဲ့ကုတ်ခိုင်ကြားမှာပြန်လည်သွားလာနိုင်ပြီဖြစ်ကြောင်းတနင်္လာနေ့ညနေပိုင်းကသတင်းထုတ်ပြန်ခဲ့တာပါဒါပေမဲ့လည်းဒီကနေ့မှာတော့လက်နက်ကင်ဖွဲ့တွေကလမ်းပိတ်ဆို့တာတွေရှိခဲ့တာကြောင့်ဂျီးတယ်ရီနဲ့မော်တော်ယာဉ်တွေလမ်းခီးမှာရက်တက်နေရကြောင်းမူဆယ်ဒေသခံတဦးကပြောပါတယ်
ကိုခရိုင်လေးဒီဘက်အဲ့မှာဟိုဟာ24ဘိန်းကားကြီးကို6စီလောက်ပြစ်ပြီးတော့တနက်နဲ့ပြစ်ပြီးဘိန်းကြီးပြစ်ပြီးကားဟာအဲ့ဒါနဲ့ပြန်ပိတ်သွားတာအခုမှလည်းပြောပြတာ
လမ်းကြီးမှာပိတ်ဆို့နေတဲ့အခြေအနေကိုလာရှိုးမြို့အခြေစိုက်မြန်မာနိုင်ငံလူမှုကယ်ဆယ်ရေးအဖွဲ့ရှမ်းပြည်နယ်မြောက်ပိုင်းတာဝန်ကကိုဆိုင်ညီညီကအခုလိုပြောပါတယ
်ဒီကားဘိန်းတွေကိုတနက်နဲ့ဖောက်ပြီးတော့မောင်းလို့မရအောင်လမ်းကိုကန့်လန့်ပိတ်ပြီးတော့ရက်ခတ်ပြီးပါပါတယ်အမှတန်ကလေးတန်လေးသူစည်းစာတော့လွတ်ပါတယ်ခင်ဗျာအဲ့ဒီကတားတဲ့ကနေလာခဲ့ကြပါလေ။အပီနေမနဲ့ပိုင်းဆယ်နာရီခွဲလောက်ကနေစပြီးတော့ဖြစ်ပါတယ်ခင်ဗျာ။ကုတ်ခံဘက်ကပြန်ဖွင့်ပြီးဆိုတာနဲ့အမီလေးနဲ့ပြီးတော့ဥဆောင်တော့ကားလေးအစီး20ကိုဥဆောင်ပြီးတော့ခေါ်ထုတ်ခဲ့ပါတယ်။ကားလေးကအစီး30လောက်ရှိမယ်။ပြီးလို့ရှိရင်ကျွန်တော်ပုံကားကြီးတွေရှိပါတယ်ခင်ဗျာ။ပုံကားကြီးတွေကတော့ဘလို့မှ80သွားလို့လည်းမရ၊နောက်ဆုံးလည်းမရဘူးဖြစ်ပါတယ်ခင်ဗျာ။အစ်စကားကနဲပါတယ်
။သူတို့ကားဟာမူဆယ်ကနေဒီကနေ့မနေ့ထွက်လာပြီးလမ်းကြီးကကျေးရွာတွေနဲ့ခီးတွေတွေကိုထမင်းထုပ်600နဲ့စားတောက်ကုန်တွေဝင်ငှခဲ့ကြောင်းလည်းပြောပါတယ်။ကုတ်ခိုင်မြို့နယ်ကရဲရာရှိတဦးကလည်းလမ်းကြီးမှာကားတွေပိတ်ဆို့နေကြောင်းကိုအခုလိုတီးပြုပြောပါတယ်
။သွားလို့များသေးတယ်ဟိုမှာကားပိတ်ထားတယ်လို့ကြား။ကားတန့်လန့်ခံလာတယ်။ကိုယ့်ရဲ့ကျွန်တော်လမ်းပြောပြမယ်။ကိုယ့်ရဲ့လမ်းပြောပြမယ်။
လန်ကီမှာလက်နက်ကင်ဖွဲ့တွေကပိတ်ဆို့ထားတာကြောင့်ကုတ်ခိုင်ဘက်ကကားတွေကိုလည်းအနာပိုင်တွေကရက်တံခိုင်ထားခဲ့ကြောင်းဒေသခံတွေကပြောပါတယ်။ TNLA ကတန်ပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကတော့ဒီကနေ့တိုက်ပွဲနှစ်နေရာဖြစ်ကြောင်းနဲ့တနေရာကပြည်တော်စုလမ်းမပေါ်မှာဖြစ်ခဲ့ကြောင်းပြောပါတယ်
။ဒီနေ့တော့ရတဲ့နေရာရှိတယ်။တနေရာတော့ဒီကုတ်ခိုင်ကနံပါတ်4နံပါတ်9ကြားပေါ့နော်။တနေရာတော့ဒီကျောင်းမဲမြို့နယ်မဲကောမြို့နယ်ခနာကျောက်ရှူရဲ့အခြေပဲကလွှဲဆိုင်တော်မူမှာတနည်းအားဖြင့်တနည်းအားတော့ဟုတ်တယ်ဒီခုခဏတော့ဒီကျောင်းမဲဘက်ကတော့အဲလမ်းမပေါ်တော့မဟုတ်ဘူးမင်းကတော့ဒီစက်ကွဲကတော့ခုနှစ်နေရာအလောက်ရှိတယ
်ဒီနေ့တိုက်ပွဲဖြစ်ပေါ်တာနဲ့ပတ်သက်လို့တမ်ရော့ဘက်ကတော့အတည်ပြုချက်မရသေးပါဘူးဒီကနေ့ထုတ်ပြန်တဲ့မြောက်ဝီသတင်းစာမှာတော့တနင်္လာနေ့ညနေကမူဆယ်ကနေလာရှိုးဘက်ကိုရင်ကြီး344စီရင်ငယ်30စီနတ်ဖက်ကာကနေလာရှိုးကိုရင်ကြီး126စီရင်ငယ်9စီနတ်ဖက်ကာကနေမူဆယ်ကိုရင်ကြီး123စီဘေးအန္တရာယ်မရှိဘဲဖြတ်တန်းခဲ့ကြောင်းဖော်ပြထားပါတယ်မူဆယ်ဒေသခံတယောက်ကတော့အခြေအနေတွေဟာရှုပ်ထွေးနေစေရှိကြောင်းအခုလိုပြောပါတယ်
ဒီလိုမျိုးတိမ်ပါကိုပြည့်တယ်ဆိုတော့မရှိဘူးတော့ပြည့်နေဆိုတောင်းပြပြီးတော့ဒီလိုပေါ့နော်ပြန်ဖြစ်ပြီးဆိုတော့ပြန်ပြေးရတာပဲလေသူတို့လမ်းကြောင်းချင်းမှတော့ပြန်လွတ်လာအချိန်ကြီးမကောင်းဆိုပြန်ပြေးလာအဲ့လိုပဲလုပ်နေတာလေ
မူဆယ်မျိုးကအဝေးပြေးခီးဆက်တင်ကားတွေကတော့ဒီကနေ့နေခင်7နာရီလောက်ကစတင်ပြေးဆွဲပြီးမနေ့7နာရီခွဲလောက်ကကုတ်ခိုင်ကနေမူဆယ်ဘက်ကိုသွားတဲ့အင်းစည်းကားတစ်စင်းလမ်းမှာပြတ်ခတ်ခံရကြောင်းလဲသတင်းတွေထွက်ပေါ်နေပါတယ်TNLA တအံပလောင် MNDA ကိုကအေးအေးရခိုင်စားတဲ့အဖွဲ့တွေပူးပေါင်းထားတဲ့မြောက်ပိုင်းမှာမိတ်အဖွဲ့ကတော့တိုက်ပွဲတွေပြင်းထန်နေတာကြောင့်ခီးသွားလာတဲ့အခါမှာတေချာလေးလာစုံစမ်းပြီးသွားဖို့အတွက်တတိပေးထားပါတယ်